ဒီကလေးအဂုလာဆက်ငယ်နေကမန္တလေးမူဆယ်ပြည်တော်စုကာလမော်ကပြည်ဦးလွင်နဲ့နောင်ချိုကနေရာ၅ခုကိုမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့တိုင်းသားလက်နက်ကင်အဖွဲ့ကဝင်ရောက်တိုက်ခိုက်ပါတယ်။အဲဒီတိုက်ခိုက်မှုမှာစစ်ရေးပြတ်မှတ်တွေအပြင်မြန်မာနိုင်ငံမှာနေဆက်ကုန်သွယ်ရေးပမာဏအများဆုံးလုပ်နေတဲ့မန္တလေးလာရှိုးမူဆယ်နဲ့ချင်းရွှေကာလမော်ကတရားတချို့ကိုလည်းဖျက်ဆီးခဲ့တာကြောင့်တရုတ်မြန်မာကုန်သွယ်ရေးလည်းရပ်တန့်သွားခဲ့ရပါတယ်။ငကူကလေးကတရုတ်မြန်မာကုန်သွယ်ရေးမှာအထိနာနေပြီးသားဖြစ်တဲ့မြန်မာနိုင်ငံအနေနဲ့အခုဖြစ်ရကြောင်းနေဆက်ကုန်သွယ်ရေးနဲ့စီးပွားရေးမှာဘလောက်ထိခိုက်နစ်နာသွားမလဲဆိုတာကတော့စိတ်ဝင်စားစရာပါခုဒီပတ်မြန်မာနေဆက်ကုန်သွယ်စီးပွားရေးအခြေအနေအလားအလာအကြောင်းလေ့လာတင်ပြသွားပါမယ
်ရထိုင်းအေးအေးကိုကက်နေတအောင်းပလောင်ပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့မြန်မာနေဆက်မူဆယ်ကုန်သွယ်ရေးလမ်းကြောင်းဟာကုန်သွယ်မှုပမာဏအများဆုံးလမ်းကြောင်းကြီးဖြစ်ပါတယ်တနင်္ဂနွေလုံးနေဆက်ကုန်သွယ်မှုအားလုံးစုစုပေါင်းရဲ့48ရာခိုင်နှုန်းတရုတ်နေဆက်ကုန်သွယ်ရေးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်။တရုတ်မြန်မာနှစ်နိုင်ငံကုန်သွယ်ရေးစုစုပေါင်းပမာဏနဲ့တွက်ရင်တော့54ရာခိုင်နှုန်းကျော်ရှိတာမို့မြန်မာနိုင်ငံအတွက်အတော့ကိုကြီးတဲ့ကုန်သွယ်ရေးလမ်းကြောင်းလို့ဆိုရင်လည်းမမှားပါဘူး။စီးပွားကူတန်က2019ဇွန်လကုန်အထိနောက်ဆုံးထုတ်ပြန်တဲ့စင်စရာတွေအရအဲ့ဒီနေဆက်ကုန်သွယ်ရေးစခန်းကနေတနည်းကိုပို့ကုန်ဒေါ်လာ10တန်းခွဲဘူးတွင်းကုန်9တန်းခွဲဘူးနဲ့တနည်းဒေါ်လာ16တန်းဘူးလောက်ကုန်သွယ်မှုလုပ်နေကြတာပါအခုဒီလမ်းကြောင်းယာယီရက်ဆိုင်သွားပြီဖြစ်တဲ့အတွက်တနည်းကုန်သွယ်မှုတန်ဘူးဒေါ်လာ16တန်းဘူးလောက်မလုံနိုင်တော့တဲ့သဘောပါပို့ကုန်သမားတွေလည်းကုန်မပို့နိုင်တော့ပြောင်းတင်းနှံတတိယဂျင်းနှံထွက်ကုန်ပါဝင်ကုန်တင်ပို့သူတွေစိုက်ပျိုးထုတ်လုပ်သူတွေနဲ့အဲ့ဒီလုပ်ငန်းတွေပါဝင်ပတ်သက်နေကြသူတွေအားလုံးမျက်နှာမှုရှိကြပါတယ်။တိုက်ပွဲအတွင်းအဓိကပျက်စီးသွားတာကတိဘောနဲ့နောင်ချိုကြားကဂုတ်တွင်းတကြပါ။အစိုးရဆောင်လုပ်ရေးဝန်ကြီးဌာနကတော့အဲ့ဒီတကြချက်ချင်းပြင်ပါတယ်။9ရက်အတွင်းပြင်ဆင်လုပ်ပြီးသွားပေမယ့်လူစီးကားတွေရင်းနဲ့ကုန်အလေးချိန်36တန်ထက်မပိုတဲ့ကားတွေလောက်ပဲဖြတ်တန်းသွားနိုင်ပြီးယာယီတကြလောက်ပဲထိုးနိုင်ခဲ့တာပါ။ဒီအတွက်မန္တလေးမူဆယ်တိထောင်စုကားလမ်းမကြီးမှာကုန်စီတင်ပို့နေတဲ့တန်50နဲ့60အလေးချိန်ရှိတဲ့22ဘိန်းတွဲကားကြီးတွေကတော့မတော်နိုင်သေးပါဘူး။အဲ့ဒီကားကြီးတွေတော်လာနိုင်ဖို့နောက်ထပ်ခံခန့်နဲ့တရားအစ်တစင်းတိဆောက်ရမှာဖြစ်ပြီးအနည်းဆုံးတစ်လကျော်ကြာနိုင်တယ်လို့စီးပွားကူတန်တူဝင်ကြီးကမီဒီယာတွေကိုပြောပါတယ်။လက်ရှိဂုတ်တင်းတရားကောင်းသွားလို့ကုန်တင်ကားငင်နဲ့လူစီးကားတွေဖြတ်တန်းသွားလာနိုင်တဲ့အတိုင်းအဲ့ဒီလမ်းကြောင်းပေါ်မှာတိုက်ပွဲတွေမငြိမ်သက်သေးလို့ကုန်တင်ကားတွေလွတ်လွတ်လပ်လပ်ဖြတ်တန်းသွားလာလို့မရသေးပါဘူး။နောက်မြမပုတ်ကုန်ကြီးအဓိကသွားရဖြစ်တဲ့ချင်းရွှေဟော်လမ်းကတရားတချို့ကိုလည်းကြည့်ကြည့်ရပါဦးမယ်
။မြမနဲ့တရုတ်နယ်စပ်ကုန်သွယ်ရေးမှာပြီးခဲ့တဲ့2018နှစ်ကုန်ပိုင်းကာလကစမြမဘက်ကအတော်အထိနာခဲ့ပါတယ်။အကြောင်းကတော့နယ်စပ်ကုန်သွယ်ရေးကနေတဲ့နှစ်ပေါင်းများစွာကြာအောင်တရုတ်နိုင်ငံဘက်တင်ပို့နေတဲ့မြန်မာဆန်စကွဲနဲ့အခြားပုဂ္ဂိုလ်တချို့ကိုတရားမဝင်လို့ဆိုပြီးတရုတ်ဘက်ကဖမ်းဆီးရေးယူမှုတွေလုပ်နေတာကြောင့်တွေးမရဖြစ်ပြီးမြန်မာကုန်သည်တွေဒုက္ခရောက်ခဲ့ကြတာပါ။စင်းစရာတွေကိုပြန်တိုင်းချင်းကြည့်ရင်2018ခုနှစ်ကမူဆယ်နယ်စပ်ကနေတရုတ်ကိုပို့ကုန်တနည်းဒေါ်လာ 11.3 တန်းကျော်ကိုတွေးရကနေ2019စင်းစရာတွေအရတနည်းဒေါ်လာ10တန်းခွဲနီးပါးဖို့ပဲတွေးနိုင်ပါတော့တယ်။ဒါဟာမြမပုဂုံတံမိုးတရက်ဒေါ်လာတန်မိုးလောက်တနည်းအတွက်ဆိုဒေါ်လာ300ကျော်ဘူးလောက်မသွေးနိုင်တော့တဲ့သဘောနိမ့်လာသွားတဲ့သဘောပြနေပါတယ်။အဲဒါဒီဟာမြမဆန်နဲ့ကောက်ပေးသီးနှံတွေမတင်ပို့နိုင်တဲ့ပြဿနာကြောင့်ဖြစ်ပါတယ်။အခြားတစ်ဖက်မှာတော့တရုတ်ဘက်ကသွေးကုန်တံမိုးကတနည်းဒေါ်လာတပန်းကျော်တနည်းဒေါ်လာ350ကျော်မြင့်တက်လာတာတွေ့ရပါတယ်။
အခုလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမြန်မာဘက်ကအခက်အခဲဖြစ်နေခြင်းနယ်စပ်ကုန်သွယ်ရေးလမ်းမကြီးကိုဝင်တိုက်ခင်ရတော့မြန်မာအစိုးရအတွက်ဘူးလေးရာဖိအောင်ဆင့်တယ်လို့ဖြစ်သွားစေပါတယ်။တကယ်တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားရှင်များတဲ့နယ်နိမိတ်ထိစပ်မှုတွေရှိနေပေမယ့်ဒါကြောင့်ဒီနယ်စပ်ဂိတ်တစ်ခုတည်းနဲ့ပဲအများကြီးကုန်သွယ်မှုလုပ်နေရတယ်လေပြန်ပြီးသုံးသပ်ဖို့လိုပါလိမ့်မယ်။တရုတ်မြန်မာနယ်နိမိတ်တစ်ချောက်ကိုပြန်ကြည့်ရင်တိုင်းနယ်နဲ့နိုင်ငံတွေချုပ်ကန်ထားတဲ့နေဆက်တွေကလည်းအတော်လေးရှိလျပါတယ်။ဘလို့ပဲဖြစ်ဖြစ်မြန်မာအစိုးရအနေနဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးလုပ်ဖို့နောက်ထပ်တရားဝင်နေဆက်ကုန်သွယ်ရေးစခန်းအစ်စ်တွေထပ်ဖွင့်ဖို့လိုနေပြီဆိုတာကိုပြသနေပါတယ်။ တရုတ်မြန်မာနယ်စပ်ဒေသတွေမှာတရုတ်ဘက်ကလည်းအရှင်းစ်ပြင်ထားပြီးအလားအလာလဲကောင်းတာကကချင်ပြည်နယ်ကကံပိုင်တီနယ်စပ်ဒေသလက်ရှိအချိန်ထိနိုင်ငံတော်အဆင့်တရားဝင်နယ်စပ်ကုန်သွယ်ရေးစခန်းကြီးဖြစ်မလာသေးသလိုတစ်နှစ်ကုန်သွယ်မှုပမာဏဒေါ်လာတပန်းကျော်ကျော်ပဲရှိပါသေးတယ်။အဲဒီနယ်စပ်ဒေသကိုနိုင်ငံအဆင့်ကုန်သွယ်ရေးစခန်းဖွင့်နိုင်ရင်ဖွံ့ဖြိုးအောင်လုပ်နိုင်ရင်မြန်မာနိုင်ငံမြောက်ပိုင်းအတွက်ကြီးမားတဲ့ကုန်သွယ်ရေးလမ်းကြောင်းကြီးဖြစ်လာမှာပါ။ဒါပေမဲ့ဒီလမ်းကြောင်းရဲ့တချို့အစိတ်ပိုင်းတွေကို KRI တချင်လက်နက်ကန်ကြီးစိုးမိုးထားတာကြောင့်အစိုးရဘက်ကကုန်သွယ်ရေးလမ်းကြောင်းကြီးအဖြစ်အစ်စ်မြင့်တင်ဖို့စိတ်ကောင်းတတ်ပါတိတ်မရှိလာတာကိုတွေ့မြင်နေရပါတယ်
။နောက်ဆုံးတော့ကုန်သွယ်ရေးပြဿနာဟာညဉ့်ဉန်းကြီးကိစ္စကိုပြန်ရောက်လာပါတယ်။အဲ့ဒီတရုတ်နယ်စပ်ကတိုင်းပါလက်နက်ကန်တွေနဲ့အပြစ်ရနိုင်ခဲ့ရင်ခိုင်ပါတဲ့ညဉ့်ဉန်းကြီးတည်ဆောက်နိုင်ခဲ့ရင်နေဇက်ကုန်သွယ်ရေးကိုဒီထက်အများကြီးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မှာဖြစ်ပါတယ်။အခုဆိုရင်အစိုးရမန္တလေးမူဆယ်ယထာလမ်းဖောက်ဖို့ဖြစ်နိုင်ခြေရှိတာလေ့လာနေပါပြီ။တရုတ်ပြည်ထောင်ကုမ္ပဏီရဲ့လေ့လာချက်အရ158မိုင်လောက်ရှည်ပဲအဲ့ဒီယထာလမ်းအတွက်ဒေါ်လာ9ဘီလီယံလောက်ကုန်ရနိုင်မယ်လို့ခန့်မှန်းထားပါတယ်။အခုလိုမတည်မငြိမ်အခြေအနေမျိုးဆိုရင်တော့ဒီလောက်ရည်နှီးမြှုပ်နှံမှုမျိုးလုပ်ပြမလုပ်ပြမေးခွန်းထုတ်ပြန်တော့လိုမယ်မထင်ပါဘူး။ဒီအတွက်အစိုးရနဲ့တမတော်ဟာပြုတ်နေစက်ကတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစေရအောင်စိတ်ပါလက်ပါကြိုးစားဖြစ်ပါတယ်။အဒီကနေတစ်ဆင့်တည်တဲ့ခိုင်မြဲတဲ့ငြိမ်းချမ်းရတဲ့အခြေအနေတွေမရောက်သေးရင်တော့နှစ်ဖက်နားလည်မှုတိဆောက်ပြီးဒီလူလူတို့အကျိုးစီးပွားတိုင်းပြည်အကျိုးစီးပွားအတွက်နေစက်ကုန်သွယ်ရေးလုပ်ငန်းတွေကိုပူးပေါင်းလုပ်ကိုင်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။